ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ရဲ့ဥက္ကဋ္ဌအဖြစ်တောင်ကိုရီးယားနိုင်ငံသားကင်ဂျုံယန်ကိုအထွေထွေညှိနှိုင်းရမှာဒီနေ့ပဲရွေးချယ်လိုက်ပါတယ်။ယာယီဥက္ကဋ္ဌတာဝန်ယူထားတဲ့ကင်ဟာဥက္ကဋ္ဌအဖြစ်ကြံနေသေးတဲ့နှစ်နှစ်ကိုတာဝန်ယူသွားမှာဖြစ်တဲ့အကြောင်းလဲ Interpol ကပြောပါတယ်။သူမတိုင်ခင် Interpol အကြီးအကဲဖြစ်တာဝန်ယူခဲ့တဲ့တရုတ်နိုင်ငံသားမန်ဟောင်ဝေကတော့ပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာတရုတ်နိုင်ငံကိုအလဲပတ်ပြန်ခြင်းရုတ်တရက်ပြောင်းဆုံးသွားပြီးနောက်ပိုင်းမှာတော့လက်စားမှုဆွဆွခြင်းနဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းလဲသတင်းတွေထွက်ပေါ်ခဲ့တာပါ။ဥက္ကဋ္ဌဖြစ်လာတဲ့ကင်ကိုတော့မဲခွဲဆုံးဖြတ်ခဲ့မှာပဲ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအခိုင်အမာထောက်ခံမှုပေးခဲ့ပါတယ်။ Interpol မှာပါဝင်နေပြီးဥပဒေကိုလေးစားလိုက်နာတဲ့နိုင်ငံတွေနဲ့ဖွဲ့စည်းတွေအနေနဲ့ကမ္ဘာမှာအရေးအကြီးဆုံးတရားဥပဒေစိုးမိုးရေးဖွဲ့စည်းရေးကိုဥဆောင်မှုပေးဖို့ယုံကြည်အားကိုးလောက်ပြီးခိုင်မာတည်ကြည်မှုရှိတဲ့သူကိုရွေးချယ်ဖို့လိုအပ်ကြောင်းလဲဝန်ကြီးပွန်ပီယိုကတိုက်တွန်းခဲ့တာပါ။ Interpol ရဲ့ဒုက္ခတွေကတရားဖြစ်တဲ့လက်စနာပရိုကိုချောဟာအကြီးအကဲဖြစ်လာနိုင်တဲ့တူဖြစ်အများကယူဆထားပေမဲ့ဒီနေ့မဲရက်လည်းအရာတောင်ကိုရီးယားနိုင်ငံသားကင်ဖြစ်လာတဲ့အတွက်လည်းအားအသင့်စရာဖြစ်ခဲ့ရပါတယ်။ရုရှားနိုင်ငံကိုဝေဖန်သူတွေကတော့ Interpol အကြီးအကဲဖြစ်ရုရှားနိုင်ငံသားကိုခန့်လိုက်မယ်ဆိုရင်အဖွဲ့ထဲမှာနိုင်ငံရေးအရာသဘောထားကွဲစရာတွေပေါ်လာနိုင်တဲ့အကြောင်းထောက်ပြနေကြပါတယ်။